ပေါ်တာရှင်များရှင်အင်ဒိုနီးရှားနိုင်ငံမှာဒီသတင်းပတ်ထဲမှာကျင်းပမဲ့အာရှအာဖရိကထိပ်သီးစည်းဝေးပွဲမှာတရုတ်နဲ့ဂျပန်နိုင်ငံတို့အကြားတက်တလို့တင်းမာမှုအပါအဝင်အာရှဒေသအတွင်းပြဿနာတွေကအရေးပမာစိုးမိုးနေမယ်သဘောရှိရလို့သိရပါတယ် VOA ရဲ့ Nancy Amelia Collins ကဂျကာတာမြို့ကနေသတင်းဆောင်ပါပေးပို့ထားတဲ့အချိန်ကျမခစ်စိုးဝင်းကတင်ဆက်ပေးပါရစီရှင်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာတောက်ကြနေမှာစတင်ကျင်းပမယ်အာရှအာဖရိကထိပ်သီးစည်းဝေးပွဲအတွက်ပြင်ဆင်နေကြပါပြီ။နိုင်ငံပေါင်း46နိုင်ငံကခေါင်းဆောင်တွေစုဝေးတွေ့ဆုံကြမှာဖြစ်ပါတယ်။အဲ့ဒီခေါင်းဆောင်တွေထဲမှာဂျပန်ဝန်ကြီးချုပ်ဂျူနီရှီရိုကိုအီဇူမီနဲ့တရုတ်သမ္မတဟူဂျင်းတောင်တို့လည်းပါဝင်ကြမှာပါ။တရုတ်နိုင်ငံမှာသတင်းသုံးပတ်ကြားဂျပန်ဆန့်ကျင်ရေးစန္ဒပြပွဲတွေကြောင့်တရုတ်နဲ့ဂျပန်ကြားအငင်းပွားမှုတွေနဲ့ရင်ဆိုင်နေရပါတယ်။စင်ကာပူနိုင်ငံအရှိတောင်အာရှဒေသရေးရာသိပ်ပန်းကနိုင်ငံရေးအကဲခတ်ပုဂ္ဂိုလ်လီယိုဆူရီယာဒီနာတာကဒီအာရှအာဖရိကထိပ်သီးစည်းဝေးမှာတရုတ်နဲ့ဂျပန်ကြားဆွေးနွေးမှုအလားအလာရှိပေမဲ့လို့မေမေရဲရာခစ်ထွန်းတိုးတက်မှုတွေရရှိဖို့အကြောင်းမမြင်ဘူးလို့အခုလိုစမ်းသပ်လိုက်ပါတယ်။
Both sides now are quite eager, I think, to talk about the issues. But it seems to me too.
The first long ah, the question ah, go, lolo lala, swing the boat, sana si jaba de. Tapi melo, me me ya ya, pi te ku ya bo garo. Turu ni ne, pi yu la yomu de lo jabo lo ba de. Pi yu la yomu de ma ba pi ne ro, ba ju ma si ma ma ho ba bo.
အဲ့ဒီထိပ်သီးညီလာခံမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကိုဖီအန်နန်ကအဖွင့်အမှားစကားပြောကြားမှာဖြစ်ပါတယ်။မစ္စတာအန်နန်ကတရုတ်နဲ့ဂျပန်တို့အနေနဲ့သူတို့ရဲ့အမြင်ချားနာချက်တွေပေါ်ဒီထိပ်သီးစည်းဝေးပွဲကိုအတုံးချအဖြေရှားဖို့တိုက်တွန်းလိုက်ပါတယ်။တခြားအာရှရေးရာတွေမှာမြန်မာနိုင်ငံရဲ့လူအခွင့်အရေးမှတ်တမ်းတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရေးလည်းပါဝင်တယ်လို့သိရပါတယ်။ဒါပေမဲ့အင်ဒိုနီးရှားသမ္မတရဲ့ပြောခွင့်ရသူဒီနိုဂျလာကတော့ဒီထိပ်သီးစည်းဝေးကိုအင်ဒိုနီးရှားနဲ့တောင်အာဖရိကနိုင်ငံတို့ပူးတွဲကမကထပြူပြီးအာရှနဲ့အာဖရိကနိုင်ငံတွေအကြားကုန်သွယ်ရေးနဲ့မိတ်ဆက်တွေအဖြစ်စာချုပ်တွေချုပ်ဆိုကြဖို့အာရုံစူးစိုက်မှာဖြစ်တယ်လို့အခုလိုဆိုပါတယ်
Across the Pacific Ocean, there's APEC, there's the AARF.
Pacific သမုဒ္ဒရာတစ်ကျော်မှာ APEC လို့ခေါ်တဲ့အာရှ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရှိပြီးအဲ့ဒီအဖွဲ့ထဲမှာ ARF ခေါ်အာရှဒေသတွင်နှီးနှောပွဲတွေရှိပါတယ် Atlantic သမုဒ္ဒရာတစ်ကျော်မှာလည်းဥရောပနဲ့မြောက်အမေရိကတိုက်ကမဟာမိတ်တွေပူးပေါင်းဆောင်ရွက်မှုပုံစံအမျိုးမျိုးရှိတယ်လို့ပါပဲ။အိန္ဒိယသမုဒ္ဒရာတွင်းမှာတော့အာရှနဲ့အာဖရိကနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုမရှိသေးတော့ဒီထိပ်သီးစည်းဝေးပွဲကနေမဟာဗျူဟာတရအနေနဲ့စတင်လှုပ်ရှားလိုက်တာပါပဲ။
အာရှနဲ့အာဖရိကနိုင်ငံတွေအကြားလွန်ခဲ့တဲ့နှစ်တွေတော့အတွင်းကုန်သွယ်ရေးတိုးတက်လာခဲ့ပြီးရေနံကျွဲဝလာတဲ့နိုင်ဂျီးရီးယား၊အန်ဂိုလာနဲ့အယ်ဂျီးရီးယားနိုင်ငံတွေကအာရှအစိုးရတွေအပေါ်ဥဆောင်ဆွေးနွေးလိမ့်မယ်လို့ရှုမြင်သုံးသပ်နေကြပါတယ်။ဒီထိပ်သီးညီလာခံကြီးအနေနဲ့အာရှနဲ့အာဖရိကဒေသက AIDS နဲ့ဆင်းရဲမွဲတေမှုပပျောက်ရေးကြိုးပမ်းမှုစတဲ့ကိစ္စရပ်တွေကိုတော့ကင်တွယ်ဆွေးနွေးနိုင်စွာရှိပါမလားလို့အကဲခတ်သူတွေကတန်တရာတွေပွားနေကြပါတယ်။ဒုတိယကမ္ဘာစစ်ကြီးပြီး၁၀နှစ်အကြာ1955ခုနှစ်ဧပြီလ18ရက်နေ့ကနေ24ရက်နေ့အထိအင်ဒိုနီးရှားနိုင်ငံဘန်တောင်မြို့မှာမြန်မာတီရိလင်ကအိန္ဒိယအင်ဒိုနီးရှားနဲ့ပါကစ္စတန်နိုင်ငံတို့ကဥဆောင်ကမကထပြုပြီးအာရှ22နိုင်ငံနဲ့အာဖရိက9နိုင်ငံခေါင်းဆောင်တွေတွေ့ဆုံခဲ့တဲ့တမိုင်းကြောင်းအစဉ်အလာအရ250ပြည့်အထိမ်းအမှတ်ဖြင့်ပြန်လည်ဆုံတွေ့ကြမှာဖြစ်ပါတယ်။မြန်မာစစ်ဆိုးရခေါင်းဆောင်ဗိုလ်ချုပ်မှူးကြီးတန်းရွှေလည်းဒီအာရှအာဖရိကထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်တယ်လို့သိရှိရကြောင်းပါရှင်